ဒီနေ့လာနေကကုလသမဂ္ဂလူငယ်ရေးကောင်စီမှဆွေးနွေးကြတဲ့လူငယ်ရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးညင်ညာချက်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးဟောက်တူဆောင်ကို VOA ဝိုင်းတော်သူမန်အင်ဂျင်နီယာပဲဆက်သွယ်ပြီးတော့မေးမြန်းခဲ့ပါတယ်။အလိုမေးမြန်းရမှာဦးဟောက်တူဆောင်ကအခုလိုစပြီးတော့ဖြေပါတယ
်။လူငယ်ရေးကောင်စီကဆုံးဖြတ်ချက်ချရင်တော့စဉ်းစားအောင်ရှိတာပေါ့။အခုကတော့ presidential statement ဆိုတာကဥက္ကဋ္ဌရဲ့ညင်ညာချက်ဆိုတာကသူ့ရဲ့သဘောထားကိုထုတ်ပြန်လိုက်တဲ့သဘောပေါ့လေ။အဲ့တော့ကျွန်တော်တို့ကတော့အစရရဟိုဒီဟာလည်းမလိုချင်ပါဘူး။ဟိုသူရဲကောင်စီကဒီလူခွင့်ရင်းနဲ့ပတ်သက်တဲ့ကိစ္စကိုဝင်ရောက်ပြီးတော့ဟိုကြိုက်တွယ်ဖို့စဉ်းစားဖို့ကျွန်တော်တို့သူ့မှာခွင့်အာဏာလည်းမရှိဘူး။ကျွန်တော်အဲ့လိုသဘောထားတယ်လေ။အဲ့တော့သို့တော်လည်းပဲအခုကဟိုဖြားတွေကအပြစ်ဆန်ဖြားတွေသိပ်များနေတဲ့ခါကျတော့သူတို့ကလည်းဟိုတခုတော့လောက်ရမယ်ဆိုတဲ့ဟာနဲ့သူတို့လုပ်သွားတဲ့သဘောပါပဲ။လုပ်နေတဲ့ဆိုတဲ့ခါကျတော့အရှိလည်းပဲကျွန်တော်တို့ကဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ဟိုလည်းတော့ဆိုရရဲ့အခုလုပ်နေတဲ့ကျွန်တော်တို့ဟိုပါနော်ဟိုလုပ်ငန်းစဉ်တွေအတိုင်းပဲကျွန်တော်တို့ကလုပ်နိုင်တဲ့ဟာတွေကိုကျွန်တော်တို့ဆက်ပြီးလုပ်သွားမယ်လုပ်တင်လုပ်ထိုက်တာတွေကျွန်တော်တို့လုပ်သွားမှာပါအဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့ resolution မဟုတ်ဘူးသူတို့ရဲ့သဘောထားကိုဟိုကျွန်တော်ဖော်ပြတဲ့ညင်ညာချက်ဖြစ်တဲ့အခါကျတော့ဟိုတဆုံးတရားလူရင်းဆောင်ဆရာအရေးယူဖို့ကျွန်တော်တို့ဟိုဟလာဟိုစီနောင်အားရှိတဲ့အချက်လက်တွေတော့မဟုတ်ဘူးဆိုတော့အဲ့ဒါတော့အတင်းနဲ့ထားပြီးပြောခြင်းတယ်။အဲကျွန်တော်တို့အနေနဲ့လုတ်တင်လုတ်ထိုက်တာဆိုရအခုလုတ်နေတဲ့အစီအစဉ်တွေတိုင်းပဲကျွန်တော်တို့ဆက်ပြီးတော့တုတ်သွားဖို့ရှိပါမယ်
။ဟုတ်ကဲ့တမန်ကြီးလုံချိုကြီးကောင်စီရဲ့အခုလိုကြေညာချက်ပေါ်မှာတော့ဒီမြန်မာနိုင်ငံအနေနဲ့မြန်မာဘက်ကကန့်ကွက်တယ်ဆိုတာမျိုးအတိအကျမျိုးပြောသွားတယ်လို့လည်းဟိုကျွန်တော်တို့နားလည်ပါတယ်ဒီပေါ်မှာတမန်ကြီးရောရှင်းပြလို့ရမှာရှင်
။ကျွန်တော်တို့ကအစကတည်းကဟိုဒီလူရင်းကောင်စီကဒီကိစ္စကိုထပ်ပြီးတော့ဘာမှဟိုကျွန်တော်တို့အရေးယူဆောင်ရွက်ဖို့မလိုဘူးဆိုတာကျွန်တော်တို့လည်းဟိုအခုပြောထားပြီးသားပါတိုးတော်လည်းပဲဟိုခုနပြောသလိုပေါ့ဒီအနောက်နိုင်ငံဒီလုံချင်းကောင်စီတဲ့မှာပါတဲ့အနောက်နိုင်ငံအုပ်စုတွေနောက်တစ်ခါကျွန်တော်တို့ဒီ OIC အဖွဲ့ဝင်နိုင်ငံတွေပေါ့နော်အဲသူတို့ရဲ့အင်အားစုကများတယ်သူတို့ရဲ့ဖြစ်အားတွေပေါ့အဲ့ဒါကြောင့်နောက်တစ်ခါလည်းကုလသမဂ္ဂတူညီမှုချုပ်တို့ပါလို့ကိုယ်တိုင်ကကုလသမဂ္ဂဘက်ကနေပြောဖြစ်အားတွေကလည်းများတဲ့ခါကျတော့နှခုကျတော့ဒီဟာကိုအများရဲ့စံနှန်းနဲ့သူတို့ဒီဟာဟိုအခုခုကိုလုံချင်းကောင်စီကလောက်ရမယ်ဆိုရင်ဖြစ်အားကြောင့်ခြေခံကြောင့်ဒီလိုဖြစ်သွားတာမျိုးကျွန်တော်တို့ကသုတ္တဘောပေါက်ပါတယ်
။အဲ့ဒီမှာရှိတဲ့ဒီဒုက္ခသည်တွေရဲ့အရေးပေါ့နော်။ဟိုအဲ့ဒီကိစ္စကိုနှစ်နိုင်ငံညှိနှိုင်းဆောင်ရွက်နေတဲ့အနေအထားကိုလည်းလုံခြုံရေးကောင်စီကဆွေးနွေးသွားသလိုဒီဘင်္ဂလားဒေ့ရှ်ဘက်ကတုံ့ပြန်ပြောဆိုသွားတာလည်းရှိတယ်။ဒီပေါ်မှာရောတမတ်ကြီးရဲ့အဲ့ဒီဘင်္ဂလားဒေ့ရှ်ဘက်ကတုံ့ပြန်ပြောဆိုတဲ့ပေါ်မှာတမတ်ကြီးရဲ့သဘောထားဘယ်လိုရှိပါလဲရှင်
။ကျွန်တော်တို့ကအခုဆိုရင်ကျွန်တော်တို့ဒီဘောကိုရောက်သွားတဲ့လူတွေပေါ့လေသူတို့ကိုပြန်လာဖို့ကိစ္စတွေလည်းကျွန်တော်တို့နှစ်ဖက်ကိုကျွန်တော်တို့ဆွေးနွေးမိနိုင်နေတယ်သူတို့လုပ်ငန်းအစီအစဉ်ပေါ့လုပ်ငန်းဘယ်လိုအကောင့်တွေဖော်မလဲဆွေးလုပ်ငန်းအစီအစဉ်ကလည်းကျွန်တော်ဆွေးနွေးမိနိုင်နေတာဖြစ်တယ်မကြခင်လည်းပဲသဘောတူညီချက်ရပြီးတော့ကျွန်တော်တို့ကဒီလုပ်ငန်းကိုစတင်နိုင်မှာပေါ့နော်အဲ့တော့ဒီအစီအစဉ်တိုင်းပဲကျွန်တော်တို့ပြောရမှာပါသူတို့ကတော့ဘင်္ဂလားဒေ့ရှ်ကတော့ထုတ်ပြန်တိုင်းပဲသူကတော့ဒီမှာကဟိုကုလသမဂ္ဂမှာရှိတဲ့ကျွန်တော်တို့ဟို level တိုင်းမှာပေါ့သူတို့ကဖြည့်ရတော့ပေးနေတာပဲတိုးတိုးလည်းပဲကျွန်တော်တို့လည်းပူပေါင်းဆောင်ရွက်နေတယ်အခုဆိုလို့ရှိရင်ကျွန်တော်တို့သူတို့ဘက်ကဟိုပြည်တိုင်းဝန်ကြီးတလောကလာသွားတယ်ကျွန်တော်နိုင်ငံရေးဝန်ကြီးလည်းကျွန်တော်ဖိတ်ထားတာကျသူတို့နိုင်ငံရေးဝန်ကြီးလည်းကျွန်တော်စီလာဖို့ရှိတယ်ကျွန်တော်ဘက်ကတော့ဝတရားမပြတ်ပေါ့ဗျာနိုင်ငံချစ်ချင်ရှေ့ရှုပြီးတော့ဒီပြဿနာပြေလည်အောင်ကျွန်တော်တို့ကအကောင်းဆုံးကျွန်တော်ဘက်ကနေပြီးတော့ဆောင်ရွက်တင်တာကိုကျွန်တော်တို့ဆောင်ရွက်နေပါတယ်
ဒီလုံခြုံရေးကောင်စီဥက္ကဋ္ဌညင်ညာချက်မှာဒီမြန်မာအစိုးရအနေနဲ့ဒီ UN ကအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အပါအဝင်ပေါ့နော်ဒီသူတို့ဒီစုံစမ်းစစ်ဆေးရေးအချက်လက်ရှာဖွေရေးအဖွဲ့ကိုဟိုဆေးလွတ်မဲ့ကိစ္စကိုလည်းလက်ခံဖို့သူတို့တိုက်တွန်းသွားတဲ့အပိုင်းအဲ့ဒီသဘောထားပေါ်မှာရောတာမတ်ကြီးရဲ့အမြင်ဘယ်လိုရှိပါလဲရှင
်ချက်လက်ရှာဖွေရေးကတော့ကျွန်တော်ကိုလူခွင့်ရေးကောင်စီကလည်းပဲအဲ့ဒီဟာပေါ်ပြထားပြီးသားပဲလေကျွန်တော်တို့အနေနဲ့ကကိုယ်နိုင်ငံရဲ့အခြေအနေကလောလောဆယ်အဲ့ဒီဟာကိုဟိုကျွန်တော်တို့ဒီကိစ္စကိုတော့ကျွန်တော်လက်ခံနိုင်တဲ့အခြေအနေမရှိဘူးပေါ့ဗျာအဲ့တော့ကျွန်တော်ဒီဟာလည်းတိုက်တွန်းတဲ့ဟာလည်းပဲကျွန်တော်ဟိုနိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးတော့ပဲကျွန်တော်တို့အကောင့်တွေဖော်သွားဖို့ပဲရှိမှာပဲ
လုံခြုံရေးကောင်စီရဲ့ကြေညာချက်မှာထူးခြားတာကတို့ ethnic cleansing တို့ genocide တို့အဲ့လိုမျိုးပေါ့နော်ဟိုဆိုတော့အခေါ်ဝေါ်ဝါဟာရတွေဟိုတုံးဆွဲထားတာမတွေ့ရဘူးရှင်ဒီပေါ်မှာတာမတ်ကြီးရဲ့အမြင်ရောဘယ်လိုရှိပါလဲရှင်
အမှန်ကတော့ဒီဟာတွေကဟိုလုံးဝဟိုအချင်းမြင့်မရှိတဲ့သကလုံးသုံးလုံးတွေပေါ့ဗျာအဲ့တော့သုံးလုံးတွေကလူတွေကလည်းနေပါတယ်အမှန်တရားပသက်သမားမှာလည်းပဲဒီသကလုံးသုံးလုံးတွေဆိုဟိုနိုင်ငံဆိုတာလက်ချိုးရည်လို့ရပါတယ်အများစုကတော့လည်းတိနာလိုက်နေကြတယ် any cleansing မဟုတ်ဘူးဟိုဆိုတဲ့ဟာ now crime against humanity မဟုတ်ဘူးဆိုတဲ့ဥစ္စာအများစုကတိကြတယ်အဲ့တော့နိုင်ငံရေးရသုံးနေကြတဲ့လက်ချိုးရည်လို့ရတဲ့နိုင်ငံအနည်းငယ်ကတည်းကဒီဟာကိုညှိနှိုးပြောနေကြတာပါ အဲ့ဒါကြောင့်ဒီဟာကိုဒီဟိုကျွန်တော်တို့ဒီ presidential statement ကိုဟိုသူတို့အဲမှာရှိနိုင်တဲ့အခါကျတော့လေဒီမှန်တရားတွေကိုကျွန်တော်တို့ကာကွယ်ပြီးတော့ပြောဖို့အတွက်လေသူတို့ကျွန်တော်တို့ရှိမှာပေါ့သူတို့ဖွဲ့ထဲမှာလည်းသူတို့ရှိကြမှာပေါ့
မှန်ရင်လည်းကတမတ်ကြီးဦးဟောက်သူဆောင်ကိုဆက်သွယ်ပြီးတော့မိမန့်ထားတာနားဆင်ကြရတာဖြစ်ပါတယ်